ထိုင်းနိုင်ငံအတွင်းဒုက္ခသည်အဖြစ်မှတ်ပုံတင်ခံထားရသူနှစ်ယောက်ကိုတရုတ်နိုင်ငံထံဗိုလ်ရုနေကလွှဲပြောင်းပေးလိုက်တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂ သူတို့ကိုတနိဒာနိုင်ငံကလက်ခံဖို့သဘောတူထားပြီးဖြစ်ပြီးကနေဒါနိုင်ငံကိုတွားရောက်ဖို့အတွက်စောင့်ဆိုင်းနေခြင်းဖြစ်ပါတယ်။လူဝေဟာဒီလူတွေဟာဒုက္ခသည်ဖြစ်အတိမတ်ပြုခံထားရသူတွေဖြစ်ပြီးသူတို့ကိုတွေးဆုံမေးမြန်းမှုတွေပြုလုပ်ပြီးသူတို့ဟာနှိမ့်ဆက်ညှဉ်းပန်းခံခဲ့ရကြောင်းပြောကြားမှုတွေဟာသဘာဝကျမှန်ကန်ကြောင်းတွေးရှိထားပြီးဖြစ်တယ်လို့ UNHCR ရုံးရဲ့ဒေတာရုံးပြောခွင့် တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဂျွန်ဂရေဗီကပြောဆိုပါရယ်